ဒီနေ့ပန်ဆန်းမှာဒုတိယမြောက်နေ့ကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေရဲ့ညီလာခံမှာဘယ်အကြောင်းအရာတွေကိုတင်ပြခဲ့ကြပါလဲခင်ဗျာ
။ဟုတ်ကဲ့ဒီနေ့ကတော့အဖွဲ့၅ဖွဲ့တင်ပြခုကျင်းလာအဖွဲ့၅ဖွဲ့တင်ပြတယ်မင်းရဲ့ခုနှစ်ဖွဲ့တင်ပြတယ်အဖွဲ့ဆနှစ်ဖွဲ့စလုံးကတော့တင်ပြဆက်ရှိတဲ့အကုန်လုံးလည်းကျွန်တော်အဲ့အာဂျင်နာတစ်ခုကတော့ကျွန်တော်ပြီးသွားပါပြီ။သတင်းနာနေပြန်ပြင်းစားတဲ့ချိန်မှာပဲကျွန်တော်ပြန်သုံးသပ်တော့ဒီလုံလန်းစင်တွေပါလောက်ကြမယ်ဆိုတဲ့ကိစ္စတွေဆွေးနွေးကြမှာပါ။အဖွဲ့စီရင်ကတင်ပြဖို့ကိစ္စရှိတဲ့အကုန်လုံးဝိုင်းတင်ပြကြတာအဲ့အစီအစဉ်ကတော့ပြီးသွားပါပြီ။ခရရစေးကြီးစာချုပ်လည်းမရထူခုကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဘောဟောက်ကျွန်တော်တင်ပြရတယ်ကျွန်တော်တို့အနောက်ခီလာလိုက်တာမှရထားတဲ့ဘောဒူချက်ချီခံရကျွန်တော်တို့ပြန်လေရည်တည်ဖို့လိုတယ်တိုင်းနာအကုန်လုံးပါဝင်ဖို့လိုတယ်ပြီးတော့ကျွန်တော်တို့လက်နက်ကင်တပ်ဖွဲ့အချင်းချင်းပူပြီးတော့ညီညွတ်မှုရှိမဲ့ကိစ္စတွေကိုကျွန်တော်တို့ကအဲ့ဒါပဲအဓိကကျွန်တော်တင်ပြပါတယ်ကျွန်တော်အချက်၃ချက
်ဒီမနေ့ကနဲ့ဒီနေ့နှစ်ရက်တာဆွေးနွေးပွဲအပြီးမှာတိုင်းနာဖွဲ့တွေညီငယ်နဲ့ပတ်သက်တဲ့သဘောထားတွေကဘောဒူညူချက်တွေကလေဘာတွေကွဲလွဲမှုရှိလဲဘာတွေသဘောတူညီချက်တွေများနီးစပ်မှုရှိရခင်ဗျာ
ကျွန်တော်တို့အခြေခံကတော့အကုန်လုံးကတော့ပြီးတော့ကွဲလွဲမှုတော့အများကြီးမရှိပါဘူးအကုန်လုံးကညီထိုင်ကြီးကိုအဖွဲ့စည်းတိုင်းကလူလာကြတယ်ကျွန်တော်တို့တိတ်ဆိတ်ဆွေးနွေးလေးလူလာကြတယ်ဒါပေမဲ့အခုကျွန်တော်တို့ကုကန်နေတာမှာကျွန်တော်တို့တောင်ပလောင်နေတာမှာကချင်နေတာမှာရှမ်းဒေသဖက်မှာရခိုင်နေတာဖက်မှာတိုက်ပွဲဖြစ်နေတာဒါကတော့မဖြစ်သင့်ဘူးဟိုကျွန်တော်တို့ကြားထဲမှာယုံကြည်မှုတွေပြည့်စုံနိုင်တယ်ဟိုညီထိုင်ကြီးတိဆောက်ဖို့အတွက်အခမ်းအနားဖြစ်နိုင်တယ်ဆိုတဲ့သဘောထားတွေတော့ကျွန်တော်တို့တင်ပြကြရပါတယ်
ဟုတ်ဒီချိန်ဆွေးနွေးပွဲကတကယ်ကိုတိုင်းရင်းသားလက်နက်ကိုင်စုမချက်ချနိုင်တဲ့လူတွေလည်းပါလာတော့လေဘလို့ပုံစံမျိုးလေးတနင်္ဂနွေအပြစ်ခတ်ရစေးအတွက်နှိမ့်ဆက်မှုရှိလာနိုင်တဲ့စုမချက်တွေချလိုက်နိုင်မယ်လို့မျှော်လင့်လာ
။အော်အဲ့ဒါကတော့ကျွန်တော်လုံးဝတော့ပြောရတော့နည်းနည်းခက်သေးတယ်။ဒါပေမဲ့အဖွဲ့စည်းတိုင်းကတော့အကုန်လုံးကတော့ဒီတပီလုံးတိုင်းသားပြည်စီဖြစ်ဖို့လိုတယ်ကျွန်တော်တို့နိုင်ငံဆွေးနွေးပွဲတွေဖြစ်ဖို့လိုတယ်ဆိုတော့အကုန်လုံးကတော့ဒီလိုပဲတင်ကြဆွေးနွေးကြရတယ်။ဒါပေမဲ့လက်တွေ့မှာအဓိကကတော့အဲ့တိုက်ပွဲဖြစ်နေတဲ့ဒီကတည်းကဖြစ်နေတယ်အဲ့လိုတိုက်ပွဲဖြစ်နေနေဆိုရင်တော့အဲ့လိုရှေ့ဆက်သွားနိုင်ဖို့ကတော့အဟံသာအများကြီးရှိတယ်ဆိုတော့ကျွန်တော်ဆွေးနွေးကြတယ်ရလာကတော့အစည်းအဝေးပြီးတဲ့အချိန်မှာပဲတည်နေမှာ
ဟုတ်ကဲ့ခင်ဗျဒါပြီးရင်လည်းကျွန်တော် NCCD ခေါင်းဆောင်နေတဲ့ထိပ်သီးဆွေးနွေးပွဲဆက်လုပ်မယ်ဆိုလေဒီကရလာတဲ့ဆွေးနွေးချက်တွေကအဲ့ဒီ NCCD ဆွေးနွေးပွဲမှာရောအကျိုးသက်ရောက်မှုများရှိလာနိုင်လားခင်ဗျ
အာရှိနေတယ်ဟုတ်ကဲ့ကျွန်တော်တို့ကအကုန်လုံးဟိုတိုင်းနာလက်နက်ကင်တပ်ဖွဲ့တွေပဲဟုတ်ကဲ့
KNU တင်တင်းသွားတဲ့စာတမ်းမှာတို့ကကြတော့အစိုးရနဲ့တို့ကဒီဆွေးနွေးနိုင်တဲ့အခြေအနေတခုဖန်တီးဖို့တို့တင်ပြသွားလို့သိရတယ်ခင်ဗျအဲ့ဒီအခြေအနေလေးပတ်သက်ပြီးတော့လည်းပြောပြပြပါခင်ဗျအ
ာဟုတ်ကဲ့ KNU တင်တဲ့စာတမ်းလည်းဒါက KNU ရည်တည်ထားတဲ့အခြေခံမူငြိမ်းချမ်းရေးဘက်ကိုကျွန်တော်တို့ပို့ပြီးတော့မှလောင်းချပြီးသွားဖို့ဟိုတော့အယူဆခြင်းကတော့ကျွန်တော်တို့အကုန်လုံးကတော့ဒီငြိမ်းချမ်းရေးလူလာတဲ့နိုင်ငံဆွေးနွေးပွဲသွားဖို့အကုန်လုံးဆန္ဒရှိကြတယ်ဆိုတော့အဲ့ဒါကတော့တက်စီတော့မကွာလို့မြင်ပါတယ်ဆိုတော့ဒါကလောလောဆယ် KNU ကတော့ပြည်ခရဲစည်းကိုမြင်မြင်ဖြစ်စေခြင်းနဲ့ငြိမ်းချမ်းရေးဖက်လန်းကိုပို့ပြီးသွားခြင်းနဲ့ဟာကတော့တခြားနည်းနည်းလေးတော့ပို့ပြီးတော့မှအပြည့်အစုံရှိတယ်လို့သုံးသပ်လို့ရတာပေါ့
ဟုတ်ကဲ့တို့ကလည်းအပြည့်အစုံရှိခြင်းမှာကျန်တဲ့ဖွဲ့နဲ့ခွာခြားသွားတဲ့အနေအထားမျိုးလေးများရှိနိုင်လားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိတဲ့အနေထားချင်းတော့မတူတော့ခွာခြားတဲ့အနေထားလေးတော့ရှိပါလေဟုတ်ကဲ့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ဖြစ်ပြီးသဘောတော်ဘောကချင်းကမတူကြတော့
အဲ့ဒီအချိန်မှာကျွန်တော် NCCD အဖွဲ့ထဲမှာပါတယ် RCSS လို့အဖွဲ့မျိုးတွေကျွန်တော်တို့ဒီချန်ပီတမ်တော်တွေပါတော့ကြတော့သူတို့ဖွဲ့တွေကဒီဆရာတို့လိုအဖွဲ့နဲ့အတူတူပေါင်းစည်းပြီးတော့တနင်္ဂနွေနေ့ပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ထိုးမှာသူတို့မှာရောဘလို့မတူညီမှုတွေဘလို့အတူညီမှုတွေသဘောထားရမှာရှိလေခင်ဗျာ
ကျွန်တော်တို့ကဒီနောက်ဆုံးနေ့မှာဆွေးနွေးတဲ့အချိန်မှာတော့အဲ့ကိစ္စတွေမတူညီမှုတွေရှိခဲ့မဲ့ဆိုရင်တော့အကုန်လုံးကြည်လင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဘယ်လိုလဲဆိုတော့ကျွန်တော်ကြည့်ရတော့မတူညီမှုတွေအများကြီးပြိတော့မတွေ့ရပါဘူး။ RCSS ရောကျွန်တော်တို့ USA တို့ရောအကုန်လုံးကတော့အကုန်လုံးပါဝင်တဲ့တပီလိုပဲလားဖြစ်ခဲ့ရလိမ့်မယ်ဖြစ်ဖို့လိုတယ်ပြီးတော့နိုင်ငံဆွေးနွေးပွဲတွေလုပ်ဖို့လိုတယ်။အကုန်လုံးကတော့ဒီလိုဆွေးနွေးကြတယ်ဆိုပါတယ်။ဒါပေမဲ့လက်တွေ့အခုအခြေအနေဖြစ်နေတာကကျွန်တော်ပိုင်းသားတွေမှာဒီအစိုးရဘက်ကတကယ်သိကြတဲ့ယုံကြည်မှုတွေမဟုတ်ဒီပိုက်ပွဲတွေရဲ့အခုကျွန်တော်တို့ဒီမိုဒူလာရဲ့တကယ်အကောင့်နဲ့ဖုန်းနိုင်မဲ့အဲဟာဒီပြနိုင်ဖို့ပဲအဲ့ဒါအပေါ်မှာပဲအမြင်ချင်းကလည်းခွာခြားကြတယ်လို့ပြောလို့ရပါတယ်
။ဒါခုလိုဖြစ်ချပြည့်အတွက်ဥတာဖုန်းချော RF ရဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။